ကိုယ်စားလှယ်အားလုံးကကန့်ကွက်ခဲ့ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းပုံအာဏာရ NLD ပါတီကနေတော့ကအရေးကြီးအဆိုတင်သွင်းချက်ကိုပြောင်းစွတ်တော်မှာတည်ပြုလိုက်ပါတယ်အခုလိုအာဏာရပြီး3နှစ်ကျော်ကြာမှဖွဲ့စည်းပုံဥပဒေပြင်ဆင်ရေးလွှတ်တော်မှာ NLD ပါတီကအပါတီကဆက်တင်ပြီးတော့ကြိုးပမ်းရတာဘာကြောင့်လဲဆိုတဲ့အကြောင်းမင်းအင်ဂျင်နီယာဆက်ပြီးတော့ပြောပါလိမ့်မယ
်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတည်ရဲ့ဖွဲ့စည်းမဲ့အရေးကြီးအဆိုကိုအင်္ဂါနေ့ကနေပြည်တော်ပြည်ထောင်စုလွှတ်တော်စည်းဝေးပွဲတွင်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ394မဲကန့်ကွက်မဲ18မဲကြားနေမဲ3မဲရှိခဲ့တာကြောင့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးတဲ့သုံးပုံတပုံရဲ့ထောက်ခံမဲရရှိခဲ့တာကြောင့်ဒီအဆိုကိုလွှတ်တော်မှာဆက်ပြီးတော့လက်ခံဆွေးနွေးသွားမှာဖြစ်ပါတယ်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်တက်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလို3နှစ်ကျော်ကြာအာဏာယူပြီးမှဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်မှာစတင်ကြိုးပမ်းလာတဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂရန်ဂရောင်အောင်ခန့်ရဲ့သုံးသပ်ချက်ကတော့
ကျွန်တော်အနေနဲ့ပြောရရင်တော့ဘာလို့ဒီလုပ်တာတော့ကောင်းပါလဲဒါဆိုရင်တခုရှိတာကအခုချိန်မှလောက်ရတယ်ဆိုတော့အနေနဲ့တော့ရှိပါပဲ။နောက်တစ်ချက်ကမြစ်စုံကြီးကတားလည်းဒီဘက်မှာလုတ်ဖို့ဆိုတော့ PR တွေကလည်းညာနေဒါကြောင့်အစိုးရကလည်းဒီညာကိုတွေးတာဒါစဉ်းစားဖို့လိုတယ်။နောက်တစ်ချက်ကတော့တုံးမြင့်ဆိုတဲ့အချိန်တော့မှအခုမှလောက်ရတလားဆိုတော့အနေနဲ့တော့ရှိပါပေါ့
။စစကဒီပြောထားတဲ့မြစ်စုံဆယ်စီမံကိန်းကိုပြန်စာရေးတရုတ် PR ပေးမှုကိုမြမအစိုးရကခံရချင်းပေါ့နော်။နောက်ပြီးဒီမြမတပြည်လုံးကလည်းဒီဆယ်စီမံကိန်းကိုအပြင်းထန်ကန့်ကွက်နေချင်းဆိုတော့အခုလိုဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကစပြီးလုပ်တဲ့အချိန်နဲ့တိုက်ဆိုင်နေတဲ့ချက်ပေါ်မှာထပ်ပြီးရှင်းပြလို့ရမလားရှင
်။ဘလောက်ကြီးစစ်ဆေးမှုရှိလဲဆိုတော့အခုဒီနေ့ပဲဒီနေ့ဆုံးရကတာကိုဒီဟာတော့မကြီးရဲ့မကြီးရဲ့နေရဲ့ပဒံတက်လို့သွားမယ်ဆိုတဲ့ဟာလဲပေါ်လာတဲ့နောက်တစ်ချက်ကတော့ဒီဒီဆိုရကတာမလုပ်ရင်တခြားနေရာမှာဒီတော့ကိုဆိုတဲ့ဟာဒီအဲ့ဒီအဆင့်ထိလုပ်လာတယ်ဆိုတော့တော်တာလေဆိုတော့ဒီပြည့်ရဲ့ PR ကလည်းလူတရားမှာကြီးမမအဲတက်ရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့ဆိုတော့တရုတ်ကဒီပြည့်ရဲ့ဒီ investment ကိုဒီပြည့်တာမှတ်လာတဲ့အချိန်မှာလည်းကျွန်တော်ပြောတော့လာတော့လက်ရှိမြေဆိုရကတာမလုပ်ဘူးဆိုရင်အစ်စ်ဒီလူမြုပ်လာမှုဒီကပ်ဒီမှာမလုပ်တော့ဘူးဆိုတဲ့အပိုင်းတွေရှိတယ်။ဒါကြောင့်ဘဝတီရဲ့အခြေအနေကအခုနောက်နိုင်ငံတွေရဲ့လည်းဖိအားရလည်းများတယ်။ဒါကြောင့်တရုတ်ကိုကြီးခုရတဲ့အခြေအနေမျိုးဖြစ်တယ်။အဲတရုတ်ကြီးရဲ့လုတ်ခွင့်မရှိဘူးဆိုရင်အဒီယာရီကစီးပွားရေးတွေကလည်းအခက်အခဲဖြစ်နေဆိုတဲ့အမျိုးဖြစ်ပုံရတယ်။ဒါကြောင့်လည်းဟောစာစုကြည်အဒီယာရီလည်းလက်လျောမြေပုံစံမျိုးတွေဖြစ်မလားဆိုတဲ့အပိုင်းတွေဖြစ်တယ်။ဒါကြောင့်မို့လဲအခုဒီလိုမျိုးကတော့ဒီဟာလွဲတဲ့ပုံစံမျိုးနဲ့လုပ်ကလားဆိုတဲ့ဟာကိုလည်းကျွန်တော်ကတကယ်ကြည့်နေပါတယ
်။တစ်ဖက်မှာတော့2015ရွေးကောက်ပွဲတုန်းကပေးခဲ့တဲ့ကတိကို NLD အနေနဲ့အကောင့်ထဲပေါ်တယ်ဆိုတာပြကျင်တဲ့သဘောတွေ့ရတယ်လို့သတင်းစာဆရာဦးစီတူအောင်မြင့်ကမြင်ပါတယ
်။ NLD ကနေဒီတော့မှအခုလိုဟိုပြစ်တော်တွေကနေလမ်းကြောင်းတိုင်းသွားမယ်ဆိုရင်တကယ်တော့ရှေ့မှာဆိုဒီပြစ်တော်တက်တန်းက3မြင်းလောက်ရှိသွားပြီလေ။ရှေ့တက်တန်း3မြင်းလောက်ကလေးကတော့သွားပြင်တာပေါ့။ဒါပေမဲ့အခုကသွားရစီတာကတော့ခင်မင်းပြရရချင်တော့အကြောင်းမျိုးဖြစ်နိုင်တာပေါ့နော်ဒီဒီဒီလည်းမေးတယ်မြန်းတယ်ဘယ်လိုများဖြစ်လဲနောက်ဒေါက်တာရှိပြီဆိုတော့လည်းရှင်းမှုနဲ့ကြီးရမှာဖြေခဲ့တော့အဲ့လိုမျိုးဟိုယူကပွဲတတိကိုဟိုသူလုံနေပါတယ်ဆိုတာပြဖို့သင်သွင်းတယ်လို့အဲ့လိုလည်းထင်တာပေါ့
ဒါ့အပြင် NLD ပါတီကလက်ရှိဖွဲ့စည်းပုံပြည်ရေးစတင်ကြိုးပမ်းတဲ့လမ်းကြောင်းဟာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသူရဥရွှေမန်းလက်ထက်ကဖွဲ့စည်းပုံပြည်ရေးဆောင်ရွက်ခဲ့တဲ့နည်းလမ်းနဲ့တူညီနေတာတွေ့ရတယ်လို့ဦးစီတူအောင်မြင့်ကပြောပါတယ
်။ပြင်းပြင်းပုံပြင်းပြင်းကြီးပေါ့။တကယ်တော့ဒီပြင်းပြင်းပုံပြင်းပြင်းကြီးကဟိုတိတ်အထူးခြားတော့မဟုတ်ဘူး။ပြီးခဲ့တဲ့သမ္မတဦးသိန်းစီအစိုးရလက်ထက်နောက်ပြီးတော့မှလွှတ်တော်ကဒီရဥရွှေမန်းဦးဆောင်တဲ့ဒါပြည်ထောင်စုပါတီလက်ထက်မှာတော့လည်းလုတ်ခဲ့ဘူးရဲ့အဲ့ဒီပုံစံနဲ့တပုံစံနဲ့ပဲသူတို့လုတ်တာတပုံစံနဲ့ပဲလုတ်တယ်ဆိုတဲ့ခါကျတော့အတိတ်ထိထိတကျမှမဟုတ်ဘူ
းအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာအခုမှဒီကော်မတီဖွဲ့ဖို့အဆိုကိုစပြီးတင်တာဆိုတော့ NLD အနေနဲ့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအချိန်ဘလောက်ကြာမလဲလို့ဆရာသုံးသပ်လဲရှင
်အချိန်ကာလအဖြစ်ဆိုရင်လည်းဟုတ်ပါတယ်ဒါလူလိုအများကြီးကိုဆွဲဆန့်လို့ရတဲ့သဘောရှိတယ်အဲ့ဒါနဲ့ကျွန်တော်ဆက်စားလုပ်မယ်ဆိုရင်လည်းအလုပ်လုပ်ရတဲ့သဘောတော့ရှိတယ်ပထမတစ်ကြိမ်ဒီပုံစံတိုင်းလုပ်တော့ကတော့ဟိုပြည်ပြည်လူလူကြီးကအကြံဉာဏ်တောင်းခံတာတော့ဘာလို့အများကြီးလုပ်ပြီးတော့မှ အချိန်တွေတော့တော်တော်ယူခဲ့တာတွေ့ရအခုတော့အဲ့လိုလုံးမလားမလုံးဘူးလားဆိုတာတော့ဟိုဘာမှမသိနိုင်သေးဘူးပေါ့နော်ပုံစံကတော့ပုံစံတူပါပဲအဲ့လိုပဲနားလည်ပါ
မင်းကပြည်ထောင်စုလွှတ်တော်မှာ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုတင်သွင်းတာကို25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်အားလုံးကမတ်တရက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါဒီပေါ်မှာဦးစီသူအောင်မြင့်ရဲ့တုံ့တက်ချက်ကတော့
အဲကျွန်တော်နားလေတာကတော့ဟိုဖွဲ့စည်းပုံပြင်ရေးကိုကော်မတီဖွဲ့ရဲ့အချက်တွေပါဒီမပြောနဲ့ပေါ့နော်အဒီလိုမျိုးအဆိုတင်တဲ့အချက်ကိုတော့မှဟိုလက်မခံဘူးဆိုတဲ့အဲ့ဒီသဘောမျိုးကိုပြတာပါဥပမာဒီနေ့လွတ်တော်ရဲ့သဘောအရဆိုရင်နေ့တွေတိုင်းနောက်မှာဒီရံနဲ့ပတ်သက်လို့ကြည်ညာချက်ထုတ်တယ်လွတ်တော်နာကနေပြီးတော့မှအထုတ်တဲ့ကြည်ညာချက်ထုတ်တဲ့ခါအဲ့ဒါကြည်ညာချက်ထုတ်တာပဲရှိသေးတယ်လေသူကတကယ်လဲဟိုအဆိုးလည်းပြင်တာမဟုတ်ဘူးအဆိုးတင်နေဆိုတာလည်းဖွင့်ပြီးဖို့ပြင်ဖို့လည်းမဟုတ်ဘူးကော်မတီဖွင့်ဖို့ပဲအဲ့ဒီချိန်ကစပြီးတော့ကန့်ကွက်တာအဆိုးကြီးကန့်ကွက်တာအဲ့တော့ဒီလိုမျိုးကြိုပြီးတော့မှဒီကန့်ကွက်တာတွေပါပြီးကြည်ပြအဖြစ်ဖွင့်ဖို့ပြင်ရင်းနဲ့ပတ်သက်ရင်ဟိုတမ်းလို့ဘကဟိုသိပြီးတော့မှပြောတာတော့အပြင်မှာတော့ပြောတာပေါ့နော်သူတို့လည်းသဘောထားရှိကြတယ်ဘာညာလို့ဆိုလို့ဒီမမှန်လို့ကကောက်ွက်ရတာပါလို့ပြောပြီးမှလည်းဒါပေမဲ့တကယ်လက်တွေ့မှာဟိုလုတ်ပုံကိုင်ပုံတွေကြည့်လိုက်ရင်ဖွင့်ပြီးဖို့ပြင်ရေးကိုသိပြီးတော့မလိုလားဘူးဆိုတဲ့သဘောကိုသွားသိရောက်တာတော့သိရပါတယ
်တက်တော်သားကိုယ်စားလှယ်တွေအဓိကကန့်ကွက်ရတဲ့အကြောင်းရင်းကတော့ NLD လွှတ်တော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးလုတ်ကိုင်ပုံဟာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ညီညွတ်မှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်စည်းဝေးပွဲမှာပြောသားပါတယ် NLD ဘက်ကလည်းလှုပ်ထုံးလှုပ်နီးဥပဒေနဲ့အညီအရေးကြီးအဆိုကိုတင်သွင်းတာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကလွှတ်တော်စည်းဝေးမှာပြန်လည်ခြေပခဲ့ပါတယ်ရှင်